အင်ဒိုနီးရှားနိုင်ငံဆောင်တရေလက်ကြားတစ်ဖက်တစ်ချက်မှာဆူနာမီဒဏ်ကြောင့်သေဆုံးသူဒီကနေ့တနင်္လာနေ့မှာ383ယောက်ရှိသွားပြီလို့သဘာဝဘေးဒဏ်စီမံခန့်ခွဲတာဝန်ရှိသူတွေကပြောပါရယ်ထိခိုက်ဒဏ်ရာရသူ1400ထက်မနည်းရှိနေပြီးတော့တရာကျော်လဲပျောက်ဆုံးနေပါရယ်ဆူနာမီဒဏ်ဆွတ်ဆွတ်ဝဝခံခဲ့ရတဲ့ဘန်တန်ခရိုင်ကာရီတာကန်းဂျီကအပန်းဖြေနေရကိုတမရချိုကိုဝီဒိုတို့ဒီကနေ့တွားရောက်ပြီးတော့ပျက်စီးဆုံးရှုံးမှုတွေကိုကြည့်ရှုခဲ့ပါရယ်သေဆုံးဒဏ်ရာရသူတွေအတွက်အထူးစိတ်မကောင်းဖြစ်ရတယ်လို့တမရကပြောကြားခဲ့ပါရယ်ဆူနာမီကြိုတင်သတိပေးစနစ်အားလုံးကိုပြန်ဆက်ပြီးတော့ပျက်စီးနေတာရှိရင်ပြင်ဆင်ဖို့လဲတာဝန်ရှိသူတွေကိုညွှန်ကြားထားတဲ့အကြောင်းဓမ္မရကသတင်းတောက်တွေကိုပြောပြခဲ့ပါတယ်။စနေနေ့ညတုန်းကအနားမှာရှိတဲ့မိတောင်ကြီးပောက်ကွဲပြီးတဲ့နောက်ကမ်းခြေဒေသတွေကိုဆူနာမီဒီလိုင်းလုံးကြီးတွေရိုက်ခတ်ခဲ့တာဖြစ်ပါတယ်။အနက်ကာရာကိုတိုဝါမိတောင်ပောက်ကွဲပြီးတဲ့နောက်ရေအောက်မှာမြေပြိုမှုနဲ့ဒီရေတက်တာပေါင်းပြီးတော့ဆူနာမီဖြစ်ခဲ့တာလို့မိုးလေဝသရာသီဥတုနဲ့ဘူမိဗေဒဌာနကပြောပါတယ်ဒါပေမဲ့မီးတောင်ပေါက်နေတာဂျွန်လရဲကဖြစ်ပြီးတော့အခုထက်တောင်မှအင်အားပြင်းတာမို့မီးတောင်ကြောင့်ဆူနာမီဖြစ်တာလို့အတိမပြုနိုင်သေးပဲဘာကြောင့်ဖြစ်ရတယ်လဲဆိုတာစုံစမ်းနေစေလို့အင်ဒိုနီးရှားဘူမိဗေဒဌာနအကြီးအကဲက VOA အင်ဒိုနီးရှားဌာနကိုပြောကြားခဲ့ပါတယ်ဆူနာမီကြောင့်ဆွန်တာရေလက်ကြားတစ်ဖက်တစ်ချက်မှာရှိတဲ့ဆူမာထရာပြည်နယ်က South Lamban ဒေသနဲ့ဂျာဗာပြည်နယ် Serang နဲ့ပန်ဒီဂလန်ဒေသတွေမှာသေဆုံးထိခိုက်မှုတွေဖြစ်ခဲ့တယ်လို့သူကပြောပါတယ်